Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American အသံရဲ့2022ခုနှစ်ဩဂုတ်လ31ရက်အင်္ဂါနေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်တံထဲမှာဖြည့်ဆွတ်တင်ဆက်နေပါတယ်။ Line to Meter 24 40 51တို့အပြင် Line Lab Meter 190 kHz 1905တို့ကနေဟဲယူနာဆင်နိုင်ပါရဲ့ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဆောင်မှုတော်နဲ့အတူပြောပြပေးပါမယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုကအဆုံးသတ်သွားပါပြီတာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်တနင်္လာနေ့မှာဒလွိဆိုကစီဝါအကူအညီတွေပေးပို့နိုင်ခဲ့ပါတယ်မလေးရှားဝန်ကြီးချုပ်သစ်အစ်မဲလ်စတာဘီဟာကိုဗစ်ပိုးရှိသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့အတွက်သူ့အစိုးရဘက်ကတန်းသက်စာချင်းဆိုပွဲကိုမတက်ရောက်နိုင်ခဲ့ပါဘူးဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမှန်ခြင်းနိုင
်ကောင်းပါပြီရှင်လူမျိုးတုံးတက်ပြတ်မှုဆွဲချက်ကို ICJ နိုင်ငံတကာတရားရုံးမှာဆက်လက်ရင်ဆိုင်ဖို့စစ်ကောင်စီပြင်ဆင်နေတာဘာကြောင့်မလဲ
သူတို့လုံချင်တာကဒီကသူ့ကိုလက်ခံလို့ဆိုရင်သူတို့ရဲ့အဲတရားမဝင်တဲ့အဖြစ်အဆိုရာကိုကပ္ပကတရားမပြုမယ်လို့ဖြစ်သွားမယ
်ဒါကတော့ American အခြေစိုက် Arakan Rohingya Union ခေါင်းဆောင်ဒေါက်တာဝါကာဦးတင်က VOE ကိုပြောသွားတာပါဆက်သွယ်မေးမြန်းခန်းအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်တခါကလေးမျိုးတောင်ပိုင်းမှာစစ်ကောင်စီနဲ့ PDF တို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုလည်းကြားကြရမှာပါ။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှစတဲ့အစီအစဉ်တွေကိုတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစော်မိုးကျော်တို့ကတင်ဆက်မှာပါရှင
်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုဟာပြီးဆုံးသွားပြီဖြစ်ပါတယ်။အောက်တိုဘာ31ရက်နေ့မှာကာဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးအမေရိကန်လေယာဉ်တွေထွက်ခွာသွားပြီလို့တာလီဘန်အကြီးအကဲအရာရှိကြီးသူက VOA ကိုပြောပါတယ်။ American စစ်တပ်သမိုင်းမှာအကြီးမားဆုံးလေကြောင်းနဲ့ကဲထုတ်ရတဲ့လုပ်ငန်းဖြစ်နေတတ်မှတ်တဲ့အာဖဂန်ကလူတွေကိုကဲထုတ်မှုကအဆုံးသတ်သွားပြီဖြစ်ပေမဲ့ကာဘူးက American တွေနဲ့တာလီဘန်ရန်ကြောက်တဲ့အာဖဂန်တွေကဲထုတ်ရစ်အတွက်ဆက်ပြီးတော့အကူအညီပေးမယ်လို့သမရအင်ဂျူကရောပန်ဒဂန်စစ်ဌာနချုပ်ကပါကတိပေးပါတယ်။ဘူတဲစီဥစည်းချုပ်များရဲ့ဒေသရင်းလုပ်ငန်းများဆိုင်ရာဒုတိယအကြီးအကဲကြီးတဲ့ဗိုလ်ချုပ် William Hank ကတော့ထွက်ခွာခြင်းသူအလုံးကိုခေါ်ထုတ်ဖို့ဆက်လုပ်နိုင်စွမ်းရှိတယ်လို့ပြောပါတယ်။အာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့အောက်တိုဘာအစောပိုင်းကလေးကတနင်္လာနေ့အထိဆိုလူပေါင်း 13,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့သမ္မတအင်ဂျူနဲ့ပန်ဒဂွန်ကပြောပါတယ်။တနင်္လာနေ့မှာအမေရိကန်6,000လောက်အာဖဂန်ကထွက်ခွာခဲ့ပေမဲ့တချို့ကျန်နေသေးတာဖြစ်ပြီးဒီအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ဆက်လုပ်မယ်လို့သမ္မတအင်ဂျူပြောခွင့်ရဂျန်ဆာကီကသတင်းတောက်တွေကိုပြောပါတယ်။ကာဘူးလေဆိပ်ကိုအာဖဂန်အခြေစိုက် IS တွေးကြောက်တွေကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးအာဖဂန်ကနေအမေရိကန်တပ်တွေနောက်ဆုံးထွက်ခွာတဲ့အချိန်ဟာအန်ဒီရဲ့တိတ်ကြီးတယ်လို့သမ္မတအင်ဂျူကရောပန်ဒဂန်စစ်ဌာနချုပ်ကပြောပါတယ်။အာ
ဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပြီးနောက်ပြီးခဲ့တဲ့တနင်္လာနေ့ကပထမအဆုံးအကြိမ်ဖြစ်အဓိကလိုအပ်နေတဲ့ဆေးဝါးနဲ့ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုပေးနိုင်ခဲ့ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီအထောက်ပံ့ပစ္စည်းတွေကိုပါကစ္စတန်လေယာဉ်တွေနဲ့ကူညီသက်ဆောင်ပေးခဲ့တာပါ UAE နိုင်ငံဒူဘိုင်းမြို့တော်ကနေအာဖဂန်နိုင်ငံမြောက်ပိုင်းမဆာအီရှီရစ်မြို့ကိုတိုက်ရိုက်သက်ဆောင်လာခဲ့တာဖြစ်ပြီးပြည်နယ်29ခုမှာရှိတဲ့ဆေးရုံဆေးပေကန်စတဲ့ကျန်းမာရေးဌာနတွေကိုချက်ချင်းဝင်ငှပေးခဲ့တယ်လို့ WHO ကကြေညာထုတ်ပြန်ပါတယ်အပြင်အထံနည်းလမ်းတွေကိုရှာဖွေခဲ့ပြီးတဲ့နောက်အခုဆိုရင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကျန်းမာရေးဆိုင်ရာကူညီဆောက်ပံ့ထောက်ပံ့မှုတွေကိုဆက်လက်ဆောင်ရွက်သွားနိုင်တော့မှာဖြစ်ကြောင်းကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အရှေ့လက်ပိုင်းဆိုင်ရာဒေသအကြီးအကဲဒေါက်တာ MN Hamadari ကပြောဆိုပါတယ်။တလင်းနာနေကရောက်ရှိလာတဲ့လေယာဉ်ကပါကစ္စတန်လေကြောင်းလိုင်း PIA လေယာဉ်က3စင်းနဲ့ပေးပို့ဖို့စီစဉ်ထားတဲ့အထက်ကပထမဆုံးရောက်လာတာဖြစ်ပါတယ်။အာဖဂန်အတွက်လူသားချင်းဆိုင်ရာအထောက်ပံ့တွေအရေးပေါ်လိုအပ်နေတဲ့အတွက်ကမ္ဘာကြီးကအရေးယူဆောင်ရွက်ဖို့ WHO ကတိုက်တွန်းထားပါတယ်။အာဖဂန်မှာပဋိပက္ခတွေပြင်းထန်လာတဲ့အတွက်ကလေးတွေဟာအရင်ကတည်းကပိုပြီးအခက်အခဲအန္တရာယ်တွေနဲ့ကြုံနိုင်တယ်လို့ UNICEF ကလေးများရံမုံငွေအဖွဲ့ကလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ်
။ Israel ကာကွယ်ဝင်ကြီး Benny Gantz နဲ့ Palestine သမ္မတ Mahmoud Abbas တို့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာနှစ်ပေါင်းများစွာအတွင်းနှစ်နိုင်ငံအဆင့်နဲ့ခေါင်းဆောင်တွေပထမဆုံးတွေ့ဆုံလာပါ။ပ Palestine Tamara Mahmoud Abbas နဲ့ Israel ခေါင်းဆောင်တွေကြားဆက်ဆံရေးဟာလုံးဝနှိပါးရပ်သွားတော့မလို့ဖြစ်နေပေမဲ့ဒီအစည်းအဝေးရဲ့ဆက်ဆံရေးလမ်းကြောင်းတွေပြန်ပြီးတော့ပြောင်းလဲလာနိုင်ခြေရှိတဲ့သဘောလည်းဖြစ်ပါတယ်။ Israel ဝန်ကြီးချုပ်ဟောင်း Benjamin Netanyahu လက်ထက်မှာ Palestine တို့ပေါ်တင်းမာတဲ့မူဝါဒတွေချမှတ်ခဲ့တဲ့အတွက်ဒီကာလတခြားလုံးနှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်ခဲ့ရတာပါ။ American သမ္မတဟောင်း Donald Trump ကလည်း Israel ဝန်ကြီးချုပ်ဟောင်း Netanyahu ရဲ့ Palestine ဆိုင်ရာမူဝါဒတွေကိုထောက်ခံတယ်လို့ American တန်ယုံကို Tel Aviv မြို့ကနေ Jerusalem မြို့စီကိုပြောင်းရွှေ့ဖွင့်နေခဲ့ပါတယ်။အဲဒီနှစ်တွေအတွင်း Palestine သမ္မတ Abbas က American ပြည်ထောင်စုနယ်ရော Israel နယ်ပါဆက်ဆံရေးတွေရပ်တန့်ထားခဲ့တာဖြစ်ပါတယ်။သမ္မတ Abbas ကငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်စိတ်ချရတဲ့သူမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်း Netanyahu ကအချိန်ချင်းပြောဆိုခဲ့တာပါ။ Israel ဝန်ကြီးချုပ်တဲ့Naftali Bennett နဲ့ American သမ္မတ Joe Biden တို့သမ္မတအင်ဂျီမာတွေ့ဆုံပြီးမကြာခင်မှာပဲအခုလို Israel Palestine ထိပ်တန်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမှုပေါ်ပေါက်လာတာဖြစ်ပါတယ်
။ပြီးခဲ့တဲ့တနင်္လာနေ့က Ida လို့အမည်ရတဲ့ Hurricane မုန်တိုင်း American ပြည်ထောင်စုတောင်ပိုင်းပြည်နယ်တချို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူထုသေဆုံးပြီးပျက်စီးမှုတွေအတော်ကလေးဖြစ်ခဲ့ပါတယ်။ဒီမုန်တိုင်းအခြေအနေနဲ့ပတ်သက်ပြီးသမ္မတ Biden ကတော့အခုလို့ပြောဆိုပါတယ်။
The people of Louisiana and Mississippi are resilient, and but it's in moments like these.
Louisiana and Mississippi ပြည်တွေကပြည်သူတွေဟာမုန်တိုင်းတံကိုတွန်းလှန်နိုင်စွမ်းရှိပါတယ်။ဒါပေမဲ့ဒီနေရာမှာပြည်သူတွေရဲ့လိုအပ်ချက်တွေအစိုးရအနေနဲ့တေချာအောင်ပြင်ဆင်ထားမယ်။တေချာတုံ့ပြန်ဆောင်ရွက်မယ်ဆိုရင်တော့အစိုးရရဲ့လှုပ်ဆောင်နိုင်စွမ်းကိုတကယ်တွေ့မြင်ရမှာပါ။ဒါဟာကျွန်တော်တို့အစိုးရရဲ့တာဝန်ပါ။ကျွန်တော်တို့အတူလက်တွဲလှုပ်ဆောင်မယ်ဆိုရင်ဖြစ်နိုင်ပါတယ်။မုန်တိုင်းတံခံရမှုကနေပြန်လဲကောင်းမွန်လာတဲ့အထိဒီမက္ကဆီကိုပင်လယ်ကွေ့ကပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလေပြင်းများတိုက်ခတ်ပြီးမိုးတီးတန့်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးရေရှာမှုတွေဖြစ်ခဲ့ပြီးလျှက်စစ်မီးများလည်းပြတ်တောက်သွားပါတယ်။တစ်ပင်အကျိုးစားတွေကြောင့်လူတူးတေဆုံးခဲ့ပြီးရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီးတေဆုံးသူအရေအတွက်ဟာတိုးလာနိုင်တယ်လို့ပြည်내အုပ်ချုပ်ရေးမှူးဂျွန်ဘက်အက်ဒဝန်ကပြောဆိုပါတယ်။မုန်တိုင်းတိုင်းကြောင့်အပြက်အစီးအပိုင်းအစတွေပြန်ကျက်နေပြီးဓာတ်ကြိုးတွေတစ်ကိုင်းတွေဟာကျိုးကျနေပါတယ်။ဒါကြောင့်မုန်တိုင်းအပြင်းအထန်ထိခဲ့နေရတွေကိုသွားဖို့အနည်းငယ်ကြံ့ကြာခဲ့တယ်လို့အုပ်ချုပ်ရေးမှူးကဆိုပါတယ
်။ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ဟိုက်ဒိုမီတာ40 kHz 9433ဟိုက်ဒိုမီတာ51 kHz 5895နဲ့ဟိုက်လိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒေါန်ဆန်းစုကြည်ကိုအမှုကိစ္စတွေတိုင်ပင်ရေးအတွက်တွေ့ဆုံခွင့်ရဖို့စဘူတီရဲမှုစီမှာဩဂုတ်လ29ရက်နေ့ကတင်ပြထားတယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စောက VOA ကိုပြောပါတယ်
။မင်းအားကြော်ရင်းနဲ့ဆက်ပေါ်ပေးနေကြတော့ပြန်လေ။အဲ့ဒါဖြစ်ကြောင်းသတိကြီးသိနေကြတဲ့ရဲ့ရာရှိတဲ့ဆက်ပေါ်ပြီးလားဒါစဘူတီမျိုးနေကြတာဖြစ်ပြီးဥစီရင်ကျွန်တော်တို့စာသားပြီးပြန်လာရင်ကျွန်တော်တို့ဟာလည်းပို့တွေ့ပြီးသူအချက်ကိုတင်ပြပါမယ်လို့ပြောပါမယ်။
စစ်ကောင်စီကတရားဆွဲဆိုထားတဲ့အမှုတွေအတွက်တပတ်ကိုနှစ်ကြိမ်ရုံးထုတ်ဆစ်ဆင်းနေရကနေကိုဗစ်ရောဂါထိန်းချုပ်ဖို့ဆိုပြီးပိတ်တဲ့ရုံးပိတ်ရက်တွေကြောင့်ရုံးကျင်းတွေကိုရပ်ထားရပါတယ်။ဒေါန်ဆန်းစုကြည်ရှေ့နေတွေနဲ့တွေ့ခွင့်မရတာတလာခွဲကြုံနေပြီဖြစ်ပြီးသူမရဲ့ကျန်းမာရေးအခြေအနေကိုလည်းတေးတေးချာချာမသိရဘူးလို့ဦးခင်မောင်စောကပြောပါတယ်။တနင်္လာအင်္ဂါနေ့တိုင်းနေပြည်တော်မှာဆစ်နေတဲ့ကနူးအမှုတွေကိုတော့လာမယ့်စက်တင်ဘာ6ရက်နဲ့9ရက်တွေမှာပြန်ပြီးကြားနာဖို့စေုပ်ချုပ်ရေးကောင်စီဘက်ကရုံးချင်းပေးထားပေမဲ့ရုံးပိတ်ရက်တွေထပ်တိုးပိတ်မယ်ဆိုရင်ရုံးချင်းရက်ထပ်ပေးတာမျိုးကြုံရနိုင်ပါတယ်။တမရဥဝင်းမြင့်နဲ့ဒေါန်ဆန်းစုကြည်ကိုမကြသေးခင်ကမှအာဂရိမှုနဲ့ထပ်ပြီးတရားဆွဲဆိုထားတာလည်းရှိပါတယ်။ဒေါန်ဆန်းစုကြည်ကအာဂရိလိုက်စားမှုဆက်သွယ်ရေးဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲဆိုင်ရာဥပဒေအစိုးရနှိမ့်ဝက်ချက်အဲ့ဥပဒေအပအဝင်စုစုပေါင်းအမှုဆယ်မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာ COVID-19 ကာကွယ်ဆေးကိုတိုးမြှင့်ထုတ်လုပ်နေပါတယ်။သူလူဦးရေရဲ့ထက်ဝက်ကျော်အရွယ်ရောက်ပြီးသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပြီးပြီဖြစ်တဲ့အတွက်လာမယ့်လအနည်းငယ်အတွင်းကာကွယ်ဆေးတင်ပို့ရောင်းချမှုပြန်လည်မြင့်တက်လာနိုင်ပြီးနောက်နှစ်ဆန်းပိုင်းမှာတော့အတော်ကလေးပြန်လည်မြင့်တက်လာနိုင်တယ်လို့မျှော်လင့်နေကြပါတယ်။နိုင်ငံပေါင်း100,000,000ကိုကိုဗစ်ကာကွယ်ဆေးအလုံးရေ66သန်းကျော်လှူဒန်းခြင်းရောင်းချခြင်းများပြုလုပ်ပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလအတွင်းမှာကာကွယ်ဆေးတင်ပို့မှုကိုရပ်ဆိုင်းခဲ့ပါတယ်။ပြည်တွင်းကူးစက်ပြန့်ပွားမှုမြင့်တက်လာတဲ့အတွက်ပြည်တွင်းကသာဦးစားပေးလှုံ့ဆော်ခဲ့ပါတယ်။ ကမ္ဘာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံရဲ့ကာကွယ်ဆေးတွေကိုအားထားနေရတဲ့အာဖရိကနိုင်ငံတွေကတော့ကိုဗစ်ကာကွယ်ဆေးရောင်းချမှုပြန်လည်မြင့်တက်လာဖို့မျှော်လင့်နေကြပါတယ
်။မလေးရှားဝန်ကြီးချုပ်အသစ်အစ်စမဲလ်ဆာဘရီယာကူဟာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်တရားခွဲနေရကြကြောင်းသူ့ရဲ့ကက်ဘိနက်ဝန်ကြီးများချမ်းသစ္စာချင်းစုပွဲကိုကိုယ်တိုင်မတက်ရောက်နိုင်ဘူးလို့ဝန်ကြီးချုပ်ယုံကပြောပါတယ်။အရင်အစိုးရနှုတ်ထွက်ခဲ့တဲ့နောက်သတင်းနှစ်ပတ်ကြာမှာအစိုးရတစ်အဖွဲ့ကနန်းတော်မှာဘရင်ရှိမောက်ကျန်းတစ္ဆာချင်းစုခဲ့ကြတာဖြစ်ပါတယ်။ဒီလဆန်းမှာဝန်ကြီးချုပ်အသစ်ဖြစ်နေကျန်းတစ္ဆာချင်းစုခဲ့တဲ့အစ်စမဲလ်ဆာဘရီကတော့ဒီခန္ဓာကိုမတက်ရောက်နိုင်ခဲ့ဘူးလို့ဝန်ကြီးချုပ်ယုံကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။ဝန်ကြီးချုပ်အစ်စမဲလ်ဆာဘရီဟာအင်ကာနဲ့ကျင်းပမဲ့မလေးရှားအမျိုးသားနဲ့ခန္ဓာကိုလည်းအွန်လိုင်းကပဲတက်ရောက်ဖို့ရှိပါတယ်။အရင်အစိုးရအဖွဲ့ဝန်ကြီးအများစုပါဝင်တဲ့အစိုးရတစ်အဖွဲ့ကတော့ကိုဗစ် -19 ကာယရောဂါဆိုင်ရာနဲ့ပတ်သက်ပြီးကြဲကြဲပြန့်နဲ့အဝေးပန်းခံနေရတဲ့အရင်အစိုးရထက်ပိုးပြီးကောင်းအောင်မလုပ်နိုင်ပါကိုစိုးရိမ်လာကြတာပါကိုဗစ်ကာယရောဂါဆိုင်ရာအစိုးရရဲ့ကင်ကြယ်ပုံကိုလူလူမကျေနပ်မှုတွေတိုးလာနေချိန်မှာအရင်ဝန်ကြီးချုပ်မိုဟေဂျင်ရာဆင်အတွက်လွှတ်တော်မှအမတ်အများစုနေရာဆုံးခဲ့ရပြီးသူနှောက်ထွက်သွားချိန်မှာဘရင်ကအစ်စမဲလ်ဆာဘရီကိုအသိခံရလိုက်တာဖြစ်ပါတယ်မလေးရှားနိုင်ငံမှာကူးစက်များဒေါက်တာမျိုးကကိုဗစ်ကာယရောဂါပိုးပြင်းပြင်းထန်ထန်ခံစားနေရပြီးမကြာခင်သတင်းပတ်တွေတွင်တရက်ကိုလူပေါင်း 2,000 လောက်ကူးစက်ခံရပြီးရာနဲ့ချီတည်ဆုံးနေတာဖြစ်ပါတယ်
တရုတ်ပြည်မှာအသက်18နှစ်အောက်ဆယ်ကျော်သက်ကလေးတွေကိုကွန်ပျူတာဂိမ်းကစားတဲ့အချိန်ကိုတပတ်ကို3နာရီပဲကစားရမယ်လို့အာဏာပိုင်တွေကတိုးမြင့်ကန့်သတ်လိုက်ပါတယ်။တရုတ်အစိုးရရဲ့အမျိုးသားစာနယ်ဇင်းဦးစီးဌာန NPPA ကစီမင်းထုတ်ပြန်လိုက်တာပါ။ဒီဌာနဟာတရုတ်ပြည်မှာရှိတဲ့ကွန်ပျူတာဂိမ်းဈေးကွက်ကိုစောင့်ကြည့်ထိန်းချုပ်တဲ့ဌာနလည်းဖြစ်ပါတယ်။အချိန်3နာရီပဲကစားရမယ်လို့သတ်မှတ်ရုံနဲ့မကဘဲတောက်ကြစနေတနင်္ဂနွေနေ့စားတဲ့အားလိုက်ရက်တွေမှာည7နာရီကနေ9နာရီအထိပဲတရက်ကို1နာရီပဲကစားရမယ်လို့သတ်မှတ်လိုက်တာပါဥပဒေအစ်စ်ကိုလိုက်နာအောင်လုပ်ဖို့ဗီဒီယိုဂိမ်းကုမ္ပဏီတွေအနေနဲ့အသုံးပြုသူတွေကိုနာမည်ရင်းနေနဲ့အကောင့်အမှန်တွေအတိုင်းသာလက်ခံရမှာဖြစ်ပါတယ်အသုံးပြုသူအနေနဲ့သတ်မှတ်ထားတဲ့အချိန်ပြည့်သွားပါကွန်ပျူတာဂိမ်းဟာသူ့အလိုလိုပိတ်သွားမှာဖြစ်ပါတယ်အရင်ကတရက်ကို1နာရီခွဲကစားခွင့်ပြုပြီးပိတ်ရက်တွေမှာ3နာရီကစားခွင့်ပြုခဲ့ပါတယ်တရုတ်ပြည်မှာအသက်မပြည့်သေးတဲ့ကလေးသူငယ်ရဲ့52ရာခိုင်နှုန်းကဂိမ်းကစားတယ်လို့ဆိုပါတယ်ဗီဒီယိုဂိမ်းကိုစိတ်ပိုင်းဆိုင်ရာအရာဆွဲမဲ့စေတဲ့ဘိန်းတစ်မျိုးဖြစ်တယ်လို့တရုတ်အစိုးရကခေါ်ဆိုပါတယ်။ငယ်ရွယ်သူဆယ်ကျော်တက်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တယ်လို့အမျိုးသားစာနယ်ဇင်းဦးစီးဌာန NPPA ကပြောဆိုပါတယ
်။ဒေါက်ခင်မျိုးသက်နဲ့ကိုစော်မူကျော်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။မကြာခင်မှာတော့ COVID တတိယလှိုင်းကြောင့်မြန်မာလူထုလူမှုအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ကလေးမျိုးကတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရှင်။စကိုင်းတိုင်းကလေးမျိုးတောင်ပိုင်းရွာ9ရွာထဲမင်းဲကိုစစ်တပ်ကဝင်ရောက်ပြီးနယ်မြေရှင်းလင်းရေးလှုပ်ဆင်မှာဒေသခံကာကွယ်ရေး PDF အဖွဲ့နဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပြီးတဲ့နောက်မှာရွာသားတချို့ဖမ်းဆီးခံရတယ်လို့နေအိမ်တချို့ဖြတ်စည်းခံရတယ်လို့လေဒေတာကန်တွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင
်။စစ်ကောင်စီတပ်တွေအင်အားအလုံးအင်းနဲ့ဝင်ရောက်နယ်မြေရှင်းလင်းရေးလှုပ်ဆင်ဩဂုတ်လ28ရက်ညပိုင်းကရွာတရွာမှာဒေတာကန်ကာကွယ်ရေးတပ် PDF နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တင်သားအရှိစီကြောက်ဖူးဒိုးနွယ်မှန်တော့ကြံသာရွာနဲ့အောင်သာယာရွာတို့ကိုဝင်ရောက်ရှောက်ဖွေစဉ်တင်သားရွာမှာအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးနောက်အနောက်မှာရှိတဲ့ရွာတွေကရွာသားတချို့ဖမ်းဆီးခံရပါတယ်။ CDM ကျောင်းဆရာအင်တင်ကိုစစ်တပ်ဖျက်ဆီးခဲ့တယ်လို့တခြားအင်တွေကလည်းစီးနှင်းရှာဖွေခဲ့ပါတယ်
။အဲဒီနောက်ပိုင်းတိုက်ပွဲတော့မဖြစ်ဘူးသူတို့ကတစ်ဖက်တက်ပြက်ခတ်တာတွေရှိတယ်နေတိုင်းနေရောညာရောလူတွေလက်ခံနေရွာတွေဒီမှာ PDF တရားမရှိဘူးလို့ဆုတ်သွားပြီးဟိုကြောက်ကြနေဆိုတော့အဲဒီတော့မှလိုက်ဖမ်းနေလူတွေလိုက်ဖမ်းနေအခုဖမ်းသွားပြီ9ရောက်ညဖမ်းတာတော့အများကြီးရပြန်လွှတ်တာလည်းရှိတယ်ဒါ9ရောက်ကတော့ဒီတရုံဝင်ဖမ်းသွားပြီပြီးတော့အင်ဂျင်ကိုဘုံခွဲပြီးရှူတယ်ဈေးအင်းကတော့ဖြစ်ကြည့်တယ်တိုင်လုံးတွေကျန်တော့ကအခုဖြစ်ကြည့်ကြတော့တာကတ်ပြီးတော့အခုခွာချပြီးမှရှိတယ်အင်းအတွင်းထဲမှာရှိတယ်ပြည်စီအင်းပြင်မှာရှိတယ်ပြည်စီတော့အကုန်လုံးစစ်တပ်ရဲ့ပြည်စီအကုန်လုံးထုချီရိုက်ခွဲပြစ်ခဲ့တော့ဥခွဲပကံအစလို့
စစ်တပ်ဝင်ရောက်ရှာဖွေတဲ့တင်သားအရှိစီကြောက်ဖူးဒိုးနွယ်မှန်တော့ကြံသာရွာနဲ့အောင်သာယာရွာစတဲ့ရွာကြီးတွေကစုစုပေါင်းရွာသား 1,000 ကျော်ထွက်ပြေးနေရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။နိစ္စရာထွက်ပြေးတိမ်းရှောင်နေကြရတာလို့ကိုယ်တိုင်ဘေးလွတ်ရာထွက်ပြေးနေရတဲ့ တင်သားရွာကန်တူက VOA ကိုပြောပါတယ
်မိစားရတောတောင်တွေကပြီးတော့အဲ့ဒီတချို့ရွာတွေကတန်ပြေကျနေတဲ့ရွာတွေပေါ့နည်းနည်းအထိုက်လျော့ပေါ်ပါတဲ့ရွာတွေအဲ့ဒီရွာတွေကိုပြီးကြတာပြီးတော့မိစားရဖူးချောင်းတွေပေါ့ဘာသာရေးပြုံဝန်တွေကိုပြီးကြတာပေါ့လူတွေတပေါင်းကျော်ကရွာကြီးတွေကို
ကိုဗစ်တတိယလိုင်းဆူဆူဝါးဝါးရင်ဆိုင်ခဲ့ရတဲ့ကလေးမျိုးတဝိုက်မှာစစ်တံကိုပါရင်ဆိုင်နေကြရတာဖြစ်ပါတယ်အခုထွက်ပြေးတဲ့သူတွေထဲမှာကိုဗစ်လက္ခဏာဖျားနာသူတွေကိုဝင်ဆောင်အမျိုးသမီးတွေလည်းပါဝင်ပါတယ်ထွက်ပြေးတဲ့သူတွေထဲကတချို့တဝက်တော့အိမ်ပြန်လို့ရပေမဲ့အများအပြားကမပြန်ရဲကြသေးပါဘူးကျန်သာရွာမှာတော့စစ်ကောင်စီတပ်တွေကတဆွဲထားတော့ပဲလို့လက်ရှိထွက်ပြေးတင်းရှောင်နေတဲ့ဒေသခံသူကပြောပါတယ
်ကျွန်တော်တို့ကျန်သာတဲ့မှာတော့ရှိသေးပြီနည်းနည်းပါးပါးတော့ရှိတယ်လို့ပြောတယ်တိတ်မသိရသေးဘူးပြကျွန်တော်တို့ရွာမှာတပ်တွေတော့ဆွဲထားတာရှိလို့တချို့လည်းမပြန်နေကြသေးဘူးတချို့လည်းသွေးရင်ကြတာပါဗျာတချို့လည်းမသွေးရင်လို့အင်ဂျန်နာလည်းရှိပါတယ်မျိုးတွေနော
်စကိုင်းတိုင်းကလေးမျိုးတောင်ပိုင်းဘက်ကအခုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသုံးတရားထုတ်ပြန်တာမရှိသေးပါဘူးကလေးမျိုးနယ်ထဲမှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့နဲ့စစ်တပ်တို့အကြားမကြာခဏပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားနေပါတယ
်ကုသမှုကြပါရှင်ကလေးမျိုးကတိုက်ပွဲတွေရဲ့အခြေအနေကိုတင်ပြခဲ့တာပါအခုတော့ကိုဗစ်တတိယလှိုင်းကြောင့်မြန်မာလူထုဒီလူမှုအခက်အခဲကြုံနေရတဲ့အခြေအနေကိုဆက်ပြီးတင်ပြမှာပါရှင်။မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါတတိယလှိုင်းမှာကုသရေးပိုင်းဆိုင်ရာအခက်အခဲတွေရင်ဆိုင်ခဲ့ကြရပြီးတဲ့နောက်အခုတခါစားတောက်နေထိုင်ရေးအခက်အခဲဖြစ်နေကြသူတွေတော်တော်လေးများလာနေပါတယ်။ကပ်ဘေးကာလအချိန်ကြာလာတာနဲ့အမျှအခက်အခဲတွေပြည်သူတွေဘလို့ရင်ဆိုင်ဖြတ်တန်းနေရပါသလဲ။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင်
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့အတွက်စီကံကတ်သက်ချက်တွေထုတ်ပြန်ထားတာနဲ့အတူအလုတ်ကင်တချို့ရန်နာထားတဲ့အတွက်ဝင်ငွေထိကပ်ပြီးစာဝတ်နေရေးမပြေလည်သူတွေများလာနေပါတယ်။ကျေးလက်ဒေတာတွေကလည်းရန်ကုန်ကိုလာပြီးအလုတ်လုတ်ကင်နေသူအတော်များများဒီကာလမှာပိုးပြီးကြက်တဲလာတယ်လို့ရန်ကုန်မြို့ကလူမှုကူညီအတင်းတာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်တို့ကိုဗစ်ပထမလိုင်းဒုတိယလိုင်းတတိယလိုင်းနဲ့လာခဲ့လိုက်တာနှစ်ပတ်လည်ကျော်သွားပြီလေ။နှစ်ပတ်လည်ကျော်သွားပြီလုပ်ငန်းကံကံတွေလည်းအဆင်မပြေကြဘူးလုပ်ငန်းရှင်တွေကလည်းတချို့တွေအလုပ်တွေနားထားတော့ဟိုလက်လုံးလက်သားသမားတွေအတွက်လည်းဆက်ဆက်ဖြစ်တယ်နောက်ပြီးတော့ဆက်ယုံလုပ်သမားတွေဆိုရင်လည်းအဓိကပြဿနာကအထည်ချုပ်ပေါ့အထည်ချုပ်ဆိုဝန်ထမ်းအများကြီးနဲ့အလုပ်တော့ပါလားလေအဲ့တော့သူတို့ရက်သွားတဲ့ဆက်ယုံတွေဆိုလို့ရှိရင်ဒါဟိုလုပ်လက်မဲ့တွေအများကြီးဖြစ်ကုန်ကြတယ်အဲ့ပုံမှာစာဝတ်နေရေးတွေအဆင်မပြေတော့ရရအလုပ်ကလေးတွေလိုက်လုပ်တော့လည်းကိုဗစ်ကတခါထပ်မွေတဲ့ခါကျတော့ဟိုတော်တော်များများအခက်အခဲဒုက္ခရောက်နေတော့ကျွန်တော်တို့လည်းတတ်နိုင်ကြလောက်ကလေးပေါ့အကုန်လုံးတော့ဟိုလူပြည့်အောင်တော့မူဝေငှနိုင်ဘူးတကယ်ကိုချုပ်တဲ့နွားမတဲ့ဆိုတဲ့နေရာမျိုးတွေဟိုတော့ထိထိရောက်ရောကျွန်တော်တို့လိုက်လံလူတန်းပြီးတော့ဆောင်ရွက်ပေးတယ်ပေါ့အဲ့လိုမျို
းမြန်မာနိုင်ငံမှာကာယောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာပဲအလုတ်ကိုင်း 2.2 သန်းဆုံးရှုံးနိုင်တယ်လို့အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့ ILO ကခန့်မှန်းထားပါတယ်ကာယောဂါကာလချက်မှတ်ထားတဲ့ကန့်သက်ချက်တွေရပ်ထပ်ပြီးတိုးတာတွေရှိနေတဲ့အတွက်မွန်ပြည်နယ်မော်နယ်မြို့မှာလည်းလက်လုံလက်စားတွေပိုးပြီးအခက်တွေ့နေရတဲ့အတွက်နေ့စဉ်မပြတ်လှူဒန်းပေးနေရတယ်လို့ပရဟိတဆောင်ရွက်ပေးနေသူတူကပြောပါတယ်
။ကိုဗစ်နဲ့သမရတဲ့ဒီမစီကန်ကြရကိုဗစ်မပြတ်သေးတဲ့ခါကျတော့တို့ကဘလောက်မီတာဆက်တူနေဆက်တူတော့အကုန်လုံးကလည်းဟိုအလုပ်ဒီမလုပ်ရအောင်ပေါ့။အလုပ်မလုပ်ရဘူးတော့စိုင်းနေလည်းပိတ်တာဈေးတွေလည်းပိတ်တာပဲ။ဟိုတောင်မှစားတော့ရေးစင်နေပြီဆိုတော့တသက်တာမရှိဘူးနဲ့ဒီဒုက္ခရမိတော်ကြီးကများတယ်လေအောက်ခြေပေါ်မှာဆိုတော့တော်တော်တည်းတည်းနဲ့ပေါင်းဆက်ကူညီတောင်းတာရောက်20 30လောက်ရှိတယ်။ဟိုညီမရတရိလုံးမတနည်းစားတယ်။ဒီကကျွန်တော်တို့နေရင်ဓမ္မရတက်စီဓမ္မရသုံးမင်းဓမ္မရတောက်ပြီးတော့ဒီကျွန်တော်တို့တနည်းလုံးတနည်းစားနေစားဓမ္မရဘာညာဆိုတော့ဟိုသမီးတနည်းစားဖို့တော့ပတ်စံမှုရှိတဲ့အနေအထားတွေဖြစ်နေတယ်။ဒီကလူရတဲ့နေရာတတိယအောင်လိုက်လှူနေတဲ့ကကျွန်တော်တို့ရဲ့အနေအထားလေးညီနေရတာပေါ့နော်။ကိုယ်တော်မိသားစုတွေများတယ်။ကိုယ်ဆံမျိုးပြေးစားတဲ့အနေအထားတွေတော့ရောက်နေတဲ့မိသားစုတွေအများကြီးပဲ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေစဉ်အတွင်းရက်ခတ်တဲ့ကိုဗစ်ကာယောဂါတတိယလှိုင်းမှာပြည်သူအများစုကကိုထူကိုထဆင့်နေတဲ့ကပ်ဘေးကိုရင်ဆိုင်ခဲ့ကြပါတယ်။ကာယောဂါကာလအတွင်းလူမှုအကူအညီပေးသူအတော်များများရှိလာတဲ့သခိုင်းတိုင်းမုံရွာမြို့မှာအခုရက်ပိုင်းအတွင်းကိုဗစ်ဖြစ်ပွားနှုန်းကျဆင်းနေပါပြီ။ဒါပေမဲ့ကာယောဂါရဲ့နောက်ဆက်တွဲလိုအပ်နေသူတွေကိုကူညီရမှာအခက်အခဲတချို့နဲ့ကြုံနေရတယ်လို့ကူညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ကျွန်တော်တို့အသိနဲ့တော့ဒီပထမအဲတရေရနေပြီးတော့ဒီဓာကုံအထိဆိုရင်တော့ကျွန်တော်တို့အလုံးပေါင်းအဲ1900နီးပါးရှိပြီကျွန်တော်တို့စာရင်းပြုကြတာအခုကလည်းကျွန်တော်တို့အခုကပစ္စည်းပတ်ဝင်နေတဲ့အချိန်လေးဗျအခုအဲအာနာတိန်အဲအစိုးရရဲ့အဲဟိုကအချက်သေးလေးတွေတော့တို့ရဲ့လမ်းကြီးတိုက်ပင်မှုလေးတွေကြောင့်ကျွန်တော်တို့ကတော့လုံးဝချက်သေးရတာပေါ့သွားကျင်တဲ့နေရာတွေအဓိကမရောက်တာတို့အဲ့လိုပုံစံမျိုးတွေတော့ရှိတယ်ကျွန်တော်တို့ကိုယ့်ဘက်သွားတဲ့အချိန်တော့
အနာရှင်ဆန့်ကျင်အစီအစဉ်လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေအတော်များများပါနေတဲ့အတွက်ကာယောဂတက်တဲ့လှိုင်းကြောက်ချိန်မှာပြည်သူကျန်းမာရေးဝန်ဆောင်မှုတွေကအရင်ကိုဗစ်လှိုင်းဒဏ်တွေခံရစဉ်နဲ့မတူပဲရော့ကျခဲ့ပါတယ်။အမေရိကန်နဲ့ဥရောပသမ္မဂကတော့ကာယောဂကာလကုညီဆောင်ရွက်ပေးနေသူတွေဘေးကင်းဖို့နဲ့သူတို့ကိုပြစ်မှတ်မထားဖို့အတွက်တတိပေးထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလနဲ့အောက်တိုဘာလဆန်းပိုင်းတွေမှာကိုဗစ်ရောဂါကူးစက်ခံရသူနဲ့တေဆုံးသူအရေအတွက်အမြင့်ဆုံးဖြစ်ခဲ့ပြီးလူနာတွေလိုအပ်နေတဲ့အောက်ဆီဂျင်ရှားပါမှုပြဿနာတွေကိုလည်းရင်ဆိုင်ခဲ့ကြပါတယ်။အောက်ကလတတိယဘက်ကစပြီးယောဂကုသပြည့်နှံ့မှုတဖြည်းဖြည်းကျဆင်းလာတယ်လို့ကျန်းမာရေးတာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးနေသူတွေကပြောပါတယ်။ကာယယောဂကိုထိန်းချုပ်နိုင်ဖို့အတွက်အခြေခံပညာသင်ကျောင်းတွေနဲ့ရုံးတွေဈေးတွေအပါအဝင်လူစီကားတဲ့နေရာတွေကိုလည်းရက်အကန့်အသတ်နဲ့ထပ်တိုးပြီးပိတ်ထားပါတယ်။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စာရင်းအရမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာစုစုပေါင်း 39,200 ကျော်နဲ့သေဆုံးရသူက 15,100 ကျော်ရှိနေပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်မှာပါ။လူမျိုးတုံးတပြတ်မှုဆွဲချက်ကို ICJ နိုင်ငံတကာတရားရုံးမှာဆက်လက်ရင်ဆိုင်ဖို့စစ်ကောင်စီကပြင်ဆင်နေတာဟာသူတို့ကိုတရားဝင်အစိုးရအဖြစ်နိုင်ငံတကာကအတိအမှတ်ပြုရေးအတွက်မြန်မာစစ်ကောင်ဆောင်တွေရဲ့ကြိုးပမ်းချက်သာဖြစ်ပြီးရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့မဟုတ်ဘူးလို့အမေရိကန်အခြေစိုက်ရိုဟင်ဂျာအဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားခဲ့တဲ့၄နှစ်ပြည့်ထုတ်ပြန်တဲ့ American Rohingya Union ရဲ့အစီရင်ခံစာပါအချက်အလက်တွေနဲ့ပတ်သက်လို့အဖွဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာဝါကာဦးတင်ကိုဆက်သွယ်မေးမြန်းထားပါရရှင
်။ရိုဟင်ဂျာရဲ့အခြေအနေရခိုင်ပြည်မှာမထူဘူးအရင်လိုပဲ။ဘာမှထူတာမရှိဘူး။လုံချုံရလေးသိမကောင်းဘူး။အခုကုလသမဂ္ဂကဟို LCJ က Provisional Measure တော့ Order ပေးထားတယ်မြန်မာဆိုအကိုအခုအော်ရပေးထားပေမဲ့အခုသူတို့မြန်မာကစိတ်ကောင်းစီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရူဟင်ဂျာတွေကိုဘလော့ဂျူဆိုက်ကအကာကွယ်ပေးဖို့အတွက်ဘာလုပ်နေလို့ဆိုတာလဲတမတာသွားဆိုတာကဘာမှမလုပ်သေးဘူးသူတို့က ICJ သွားချင်းတယ်သူတို့ကတမတော်ကစိတ်ကောင်းစီက ICJ သွားပြီးတော့ testify လုပ်မယ်တဲ့ဘာလုပ်မလဲသူတို့ကိုယ်တိုင်ကဂျူဆိုက်လုပ်တာအခုကတော့ဘာမှမထူသေးဘူးဘာမှမထူသေးဘူးစီကောင်စီအားသိပြီးတော့
ဒီ ICC နိုင်ငံကတရားရုံးမှာအခုဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့နော်လူမျိုးတုံးတက်ဖြတ်မှုဆိုင်ရာဆွဲချက်ကိုတရားစီရင်နေတဲ့အခြေအနေကအခုဆိုရင်ဆရာနာတင်လိုက်တဲ့အတွက်ဒီတရားစီရင်အခြေအနေကရောဘယ်လိုတက်ရောက်မှုတွေရှိလဲရှင်ဘယ်လိုအပြောင်းလဲတွေရောရှိလဲရှင
် ICC မှာဘာမှအပြောင်းလဲမရှိဘူးအခုကမြန်မာဆိုရအရင်ကတော့ NLD ရဲ့ဆိုရမြန်မာ legitimate ဆိုရမြန်မာနိုင်ငံရဲ့ civilian ဆိုရကသူဟိုက ICJ သွားပြီးတော့ defend လုပ်ပါတယ်အဲ့တော့ provisional measure လေးထုတ်ပါတယ် the process judicial process လေးပေါ်တယ်ဗျာခုတစစ်ကောင်စီကနာမှာယူပြီးတော့သူကသွားမလို့ပြောတော့ ICJ ကတော့ဘာမှမဖြစ်သေးဘူးဗျာ ICJ ကကဘာတရားယုံအဲ့ဒါကုလသမဂ္ဂလက်အောက်မှာရှိပါတယ်ကုလသမဂ္ဂဆုံးဖြတ်ရင် ICJ ကဆုံးဖြတ်မယ်အခုကုလသမဂ္ဂကမြန်မာစစ်ကောင်စီကိုတရားနာသိမ်းတာဟိုဆီယမ်မပြူအဲ့တော့အခုကုလသမဂ္ဂကသူတို့မှာ General Assembly အတွေ့အကြုံညီလာခံလာမယ်အတွေ့အကြုံညီလာခံမှာဆုံးဖြတ်မယ်ဘသူကဘေးရဆိုးရကlegitimate တရားဝင်ဆိုးရလို့ဆိုတာအဲ့ဒီကြောင့်မှ ICJ ကုလသမဂ္ဂဆုံးဖြတ်တာကို ICJ ကဆုံးဖြတ်ပါမယ်
ICJ မှာရင်ဆိုင်နေရတဲ့ဒီလူမျိုးတုံးတက်ဖြတ်မှုဆိုတဲ့ဆွဲချက်ကိစ္စပေါ်မှာတော့စစ်ကောင်စီကသူတို့ဆက်ပြီးရင်ဆိုင်သွားမယ်ဆိုပြီးတော့သူတို့တရားရုံးကိုရင်ဆိုင်ဖို့ဆိုတဲ့အဖွဲ့ပေါ့လေနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်ဦးဆောင်ပြီးတော့ဖွဲ့စည်းလိုက်တာတွေလည်းရှိတယ်။နောက်ပြီးခဲ့တဲ့သတင်းဘက်ကလည်းဒီလူမျိုးတုံးတက်ဖြတ်မှုဆိုင်ရာဒီမြန်မာနိုင်ငံရဲ့ရာဇသက်ကြီးပုံမှန်မှာလည်းသူတို့ပြင်ဆင်ဖြည့်ဆွတ်တာတွေလည်းရှိတယ်ပေါ့လေသူတို့ဒါလူမျိုးတုံးတက်ဖြတ်မှုကိုကာကွယ်ပေးတဲ့ဆိုတဲ့သဘောမျိုးနဲ့ဆိုတော့ဒီပေါ်မှာကောဒေါက်တာဝါကဦးတင်ဘယ်လိုမြင်ပါလဲရှင့်
သူကပါလို့နေဆိုတာကျွန်တော်ထင်တာကပအစီအမဲရအောင်သူတို့အဖွဲ့ဖွဲ့ပြီးတော့ ICJ သွားမယ် ICJ ကသူတို့လိုချင်တာက ICJ ကသူ့ကိုလက်ခံလို့ဆိုရင်သူရဲ့အဲတရားမဝင်တဲ့ CS ရာကိုကပကအစီအမဲပြုမယ်လို့ဖြစ်သွားမယ်အဲ့ဒါကြောင့်မလို့သူတို့က ICJ သွားချင်တာတကယ်မှတကယ်တမ်းကြလို့သူတို့လူဟိုင်းချက်ပြဿနာကိုဂျန်နိုဆိုက်ဒ်လိုကာကာကိုပေးပေးတာဖြစ်ဖြစ်အဲသူတို့ရဲ့ဟန်ကြရဲ့လူမျိုးအတွက်အခါကိုတေးဖို့အဲ problem measure ကိုအကောင့်ပေါ်တာဖြစ်တဲ့အဲ့ဒါမဟုတ်ဘူးသူကဟိုစား legitimacy ရှာနေတာပ
ါအခုလိုဒီရိုဟင်ဂျာတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရမှုအတင်းကျပ်မောင်းထုတ်ခံရမှုဟို၄နှစ်ပြည့်အချိန်နဲ့ပတ်သက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရကနေပြီးတော့ဒီရိုဟင်ဂျာတွေဒီဖိနှိပ်ခံရတဲ့ကိစ္စပေါ်မှာလည်းသူတို့ကတကယ်ကိုစာနာမိတယ်သူတို့အနေနဲ့လည်းစိတ်မကောင်းဖြစ်မိတယ်ပေါ့နော်နောက်ရိုဟင်ဂျာတွေအတီးအတွက်တရားမျှတမှုရရှိရေးဆိုပြီးတော့လည်းသူတို့ဆောင်ရွက်သွားမယ်ဆိုပြီး NUG အစိုးရဘက်ကလည်းအဲညင်ညာချက်ထုတ်ပြန်ပါတယ်ဒေါက်တာဝါကာဦးတင်တို့ဒီရိုဟင်ဂျာတွေဘက်ကဘယ်လိုမြင်လဲရှင
်အခု NUG ကအဲ့ statement ထုတ်တာရိုဟင်ဂျာကိုမြန်မာတပ်မတော်က genocide လုပ်တာဟောပြန်မပြုတ်တာဒီက significant တော့တရားဝင် in that အချက်တစ်ခုပါဒီမှာဆိုရရင်က NAD လက်ထက်က on honey လက်ထက်ကသူတို့ကအခါကွေးအစိုးရကအခါကွေးတွေလေတပ်မတော်ကအခါကွေးတွေသူတို့ဘာဖြစ်လို့ဆိုတော့အဲ့ဒီအောင်ဆောင်စုကြီးရဲ့အစိုးရမှာနာမလေးတဲ့အချံပေးသမားတွေရှိခဲ့တယ်ထင်တယ်ကျွန်တော်အောင်ဆောင်စုကြီးကသူတို့ကတက်မတော်ကိုအတက်မတော်နဲ့ပေါင်းပြီးတော့တက်မတော်ကအခါကိုပြီးပြီးတော့လုပ်ခဲ့တာလေအခုတော့ NUG ကတမျိုး NUG မှာ NLD ရဲ့လူတွေပါပဲမဲ့တခြားလူပါပဲမဲ့ NUG ကကောင်းကောင်းရင်းမိရိုဟင်ဂျာလူမျိုးကိုဟိုဂျီနိုဆိုက်လုပ်တာရင်းမိတယ်သူတို့ပြောတာအစ်စ်အမှန်စကားကိုပြောနေတာဒီ NUG ကတကယ်တမ်းကျရင်မြန်မာပြည်သူရဲ့အဆိုရနော်အစ်စ်ကောင်စီကိုဟိုထောက်ခံတဲ့မြန်မာပြည်သူများလားဘလောက်ရှိလဲ NUG ကိုထောက်ခံတဲ့ဘလောက်ရှိလဲဆိုတော့ NUG ကအဲ့တော့ပြည်သူရဲ့ support ထောက်ခံတဲ့ NUG ဖြစ်တော့ NUG စကားပြော NUG ရတာကိုပြောတာကိုပြည်သူတွေကထောက်ခံမယ်ပြည်သူကလည်းရင့်မိလာမယ်အဲ့ဒါ that's significant international community ကလည်း NUG ပြောတာကိုလက်ခံပါတယ
် American အခြေဆိုင်American Rohingya Union ရဲ့ကောင်ဆောင်ဒေါက်တာဝါကာဦးတင်ကို VOA ကဆက်သွယ်မေးမြန်းခဲ့တာပါ။ကျမတို့ရဲ့ဒီ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါရှင်။
ဒီအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ VOABURMESE ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabmis ဖြစ်ပါတယ်။ VOA American သံရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လေဖိတ်ခေါ်ပါရရှင်မြန်မာစံတော်ချိန်ညနေ6နာရီခွဲပါပြီအင်္ဂါနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီအထိတင်ဆက်နေပါရရှင်မကြာခင်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ပြမှာပါအခုဆက်လက်တင်ဆက်မဲ့ဒီဒုတိယပိုင်းမှာကြားရမဲ့အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ကိုဗစ်ဖြစ်ပြီးချင်းတလားလောက်မှာဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှာဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဟိုပို့ပြီးတော့ဒီထက်ကြာကြာနေဖြစ်နိုင်တာရှိတယ်ပေါ့။ပထမတလားလောက်အတွင်းမှာ
ဒါကတော့ကိုဗစ်ဖြစ်ပြီးတဲ့နောက်ပိုင်းကျန်းမာအောင်နေထိုင်တဲ့နီးလန်းတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။စီးပွားရေးကဏ္ဍကိုလည်းတင်ဆက်မှာပါ။အခုတော့အာဖဂန်သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာအခုလာမဲ့ဆောင်းရာသီစီးနှင်းတွေဖုံးလွှမ်းပြီးတည်ယူပို့ဆောင်ရေးလမ်းကြောင်းပိတ်နိုင်တာကြောင့်အဲ့ဒီကာလမတိုင်ခင်မှာအရေးပေါ်အကူအညီလိုအပ်နေတဲ့ဒေသခံအာဖဂန်ပြည်သူတွေအတွက်စားနပ်ရိက္ခာဝယ်ယူဖြန့်ဖြူးပေးဖို့ဒေါ်လာတန်းနေရလိုအပ်နေကြောင်း WFP အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Lisa Shalai Geneva ကပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်။
အလွန်ကိုအေးခဲလို့နဲ့ဆောင်းရာသီကမကြာခင်အာဖဂန်နစ္စတန်နိုင်ငံကိုကျောက်လာတော့မှာပါအဲ့ဒီကာလမတိုင်ခင်ဒီနေ့အာဖဂန်ရဲ့နွေရာသီက30ဒီဂရီဆယ်စီယပ်အထက်မှာသာရှိပြီးပူပြင်းတဲ့ဒဏ်ကိုအလုံးရင်ဆိုင်ခဲ့ရပါတယ်နွေရာသီအချိန်မှာကမ္ဘာစံနှုန်းရေးကအစီအစဉ်အဖွဲ့ WFP ကရိခါတွေကိုတူလောင်ယုံနေမှာဝယ်ယူစုဆောင်ပြီးဆောင်းတွင်နှင်းကြောက်လမ်းတွေမှာပိတ်ဆို့ခြင်းလိုအပ်နေတဲ့ဒေသခံအတိုင်းဝိုင်းကြားဖြန့်ဖြူးပေးလို့ရှိတာပါနိုင်ငံတကာရဲ့အကူအညီထောက်ပံ့မှုတွေသာမရဘူးဆိုရင်တော့ဒေသခံတွေကိုလူသားချင်းစာနာမှုအရေးပေါ်အကူအညီပေးရေးကိစ္စမှာကပ်ဘေးဆိုင်မဲ့သဘောရှိတယ်လို့ WFP ရဲ့ဒေသရင်းဆိုင်ရာဒုတိယအကြီးအကဲ Anthea Webb ကသတိပေးလိုက်ပါတယ
် With funding levels tight and needs escalating we risk running out of our core supply wheat flour
ဒီမှာတော့လက်ထက်မှာရန်ပုံငွေကနည်းလာပြီးလိုအပ်ချက်တွေကပိုတိုးလာတာကြောင့်အောက်တိုဘာလနဲ့မဖြစ်မနေဖြန့်ဝေပေးရမယ့်ဂျုံမုတ်လိုကုန်စည်တွေပြတ်လတ်တော့မယ့်အနေအထားရှိနေပါတယ်အလူရှင်တွေစီကရန်ပုံငွေလက်ခံစုဆောင်းမှုအချိန်ကသတင်းပတ်အနည်းငယ်သာကျန်တော့တာပါတောင်ကြားလမ်းတွေမှာစီးနှင်းတွေဖုံးပြီးလမ်းပိတ်သွားခဲ့ရင်ရိတ်ခါပို့နိုင်တော့မှာမဟုတ်ပါဘူး။ကျမတို့ဘက်ကကြိုတင်ပြင်ဆင်မှုတွေနောက်ကျသွားခဲ့ရင်အာဖဂန်ပြည်သူတွေအသက်ပေးကြုံနိုင်ပါတယ်
။နှင်းနေတစ်ခါကြာထားပြီးရင်ဒေသခံတွေကိုကူညီဖို့ဆိုတာတိတ်နောက်ကျသွားပြီးအခြားဒေသကပေးဖို့မဲ့အထောက်အပံ့တွေလုံးဝရနိုင်တော့မှာမဟုတ်ဘူးလို့ Web ကဆိုပါတယ်။အာဖဂန်ဒေသခံတွေရဲ့အခုလိုအစာရေစာငတ်မမှုပြဿနာကအမေရိကန်နဲ့နေတို့တပ်ဖွဲ့တွေပြန်လည်ဆုတ်ခွာခြင်းတာလီဘန်တွေရဲ့နေမြေသိမ်းပိုက်ထိန်းချုပ်မှုနဲ့အတူပေါ်လာရတာဖြစ်ပါတယ်။အာဖဂန်ပြည်သူ18တန်းဟာနိုင်ငံတကာထောက်ပံ့မှုနဲ့ရှင်သန်နေရတယ်လို့ကုလသမဂ္ဂကစည်းရင်းထုတ်ပြန်ထားတာပါ။အာဖဂန်မှာအခြေအနေတွေမငြိမ်မသက်ဖြစ်နေချိန်မှာကပူးလေစိတ်ကိုကုန်တင်လေရင်နေမစင်းသက်နိုင်တာကြောင့်တိုင်းပြည်ရဲ့အကူအညီတွေသွင်းဖို့ပိုခက်လာပါတယ်။ဒီလိုစိန်ခေါ်မှုတွေပိုတိုးလာရမှာမိုးကောင်ရေရှောင်းမှုစည်ရေးပိဋိပက္ခနဲ့ကိုဗစ်ကာယောဂါတွေကအခြေအနေတွေကိုပိုခက်ခဲစေပြီးဆောင်းတွင်အတွက်ရိတ်ခါစုဆောင်းမှုကိုပါပိုခက်ခဲလာစေတယ်လို့ web ကပြောပါတယ
် We know how to prevent a hunger emergency despite the current challenges over the past tumultuous week
လက်တလုံးစိန်ခေါ်မှုတွေရှိပေမဲ့အရေးပေါ်အငတ်ဘေးကိုဘယ်လိုတားဆီးရမလဲဆိုတာကျမတို့သိပါတယ်မငြိမ်မသက်ဖြစ်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တည်းမှာတော့အာဖဂန်တလွှားကပြည်သူ 8,000 ကိုအခက်ခဲတွေကြားကကျမတို့ကူညီနိုင်ခဲ့တာပါဒါကနှစ်ဆကလေးကကူညီလာခဲ့တဲ့ဒေတာကန်5တန်းကျော်အပြင်နောက်ထပ်8,000ဖြစ်ပါတယ
် WFP အဖွဲ့ဟာ1963ကစလို့အာဖဂန်နစ္စတန်မှာအကူအညီပေးရေးလုပ်ငန်းတွေလုပ်လာခဲ့ပြီးတာလီဘန်အုပ်ချုပ်မှုအောက်မှာတောင်လုပ်ခဲ့ဘူးတယ်လို့ပြောပါတယ်ဒီတစ်ပတ်တည်းမှာတင်ထရက်ကား16စီးနဲ့စားနပ်ရိက္ခာမက်ထရစ်တန်600ကိုဖြန့်ဝေပေးနိုင်ခဲ့တယ်လို့ဆိုပါတယ်အကယ်၍လိုအပ်တဲ့အလှငွေတွေသာ WFP ကရခဲ့မယ်ဆိုရင်ဆိုရလာတဲ့ဆောင်းရာသီတဲအာဖဂန်ပြည်သူတွေလိုအပ်မဲ့အရေးပေါ်အကူအညီတွေကို Tumye Kunyi Pidwa Naima Pidelu Pyawarekna.
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ကန်တို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing 22 Channel 101ဒါမှမဟုတ် Thaicom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့ radio အစီအစဉ်တွေကိုဒီထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။အခုတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့ပြင်ဆင်နေတဲ့အချိန်တွေကိုကြည့်ကြရအောင်ပါရှင်။ COVID ကရောဂါကြောင့်မြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုအဆက်အသွယ်ဖြတ်တောက်ထားတဲ့တရုတ်နိုင်ငံဟာလာမယ့်စက်တင်ဘာလလမှာကုန်သွယ်ရေးပြန်ဆနိုင်ဖို့ပြင်ဆင်နေပါပြီ။COVID ကရောဂါကလည်းနှစ်ဖက်လုံးကစိုးရိမ်ရတဲ့အခြေအနေကလည်းရှိသေးတာမို့မြန်မာနယ်စပ်က COVID ရောဂါစစ်ဆေးရေးစင်တာကိုလာမယ့်သတင်းပတ်အတွင်းမှာပြည်စည်းနိုင်ဖို့လည်းနှစ်ဖက်လုံးကကြိုးစားနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ဇူလိုင်လ12ရက်နေ့ကစပြီးမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးကိုတရုတ်နိုင်ငံကယာယီရပ်ဆိုင်းခဲ့ပြီးနောက်အစောဆုံး၈လစက်တင်ဘာလ15ရက်မှာနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုပြန်ဖွင့်နိုင်မှုတရုတ်နဲ့မြန်မာနယ်စပ်တာဝန်ရှိသူတွေသဘောတူကြပါတယ်။ဒါပေမဲ့ COVID ကရောဂါကြောင့်နှစ်ဖက်လုံးကအကန့်အသတ်နဲ့ပဲတဖြည်းဖြည်းပြန်ဆလိုက်မယ်လို့ကုန်တွေကပြောပါတယ်။ဒီရပိုင်းလုပ်ခဲ့တဲ့နှစ်ဖက်တာဝန်ရှိသူတွေရဲ့အစည်းအဝေးမှာသဘောတူညီချက်အရတော့ကြံစင်ကြော့ဂိတ်တစ်ခုကိုပဲအရင်ဦးဆုံးပြန်ဖွင့်နိုင်မှုစီစဉ်ထားကြောင်းမူဆဲဆန်ကုန်စီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်။ကျန်းစင်းကြော့ဂိတ်ကိုရောက်လာတဲ့တရုတ်ကုန်တွေကိုမြန်မာကားတွေနဲ့ပြည်တွင်းကိုပြောင်းတယ်ပြီးကျန်းစင်းကြော့ကမြန်မာကုန်တွေကိုတော့တရုတ်ကားတွေနဲ့သူတို့နိုင်ငံတွေကိုပြောင်းတယ်နိုင်မှုစီစဉ်ထားကြောင်းပဲသူကပြောပါတယ်
။ဒီမှာဖက်လာနောက်ပိုင်းတော့ဖြစ်တယ်။ဒီတို့ရှင်းလာပြီးရတယ်နော်။ဖက်မှာဖက်လာရဲ့နေမကောင်းဘူးမှာအပြည့်အစုံပြောင်းတယ်။ဒီလိုလို့ရှိရင်အပေါ်မြန်သားသားကစီကံပြတ်တာဒီတို့ကြောက်ခဲ့လေးလို့ဆိုချင်တာပါဘူး။
မူဆဲ105မိုင်ကုန်သွယ်ရေးဆောင်ကတရုတ်မြန်မာနှစ်ဖက်ချမ်းကကုန်သွယ်ရေးပူးပေါင်းတည်ဆောက်နေတဲ့ကိုဗစ်စင်တာကိုလည်းစက်တင်ဘာလ15ရက်မတိုင်ခင်ဖွင့်လှစ်နိုင်မှုစီစဉ်ထားကြတာပါအခုတော့80ရာခိုင်နှုန်းပြီးစီးနေပြီလို့မူဆဲမြို့နယ်အုပ်ချုပ်ရေးမှူးဦးစော်လင်းကပြောပါတယ်ကုန်သွယ်ရေးပြန်ဆနိုင်မှုအတွက်မြန်မာမူဆဲဘက်နဲ့တရုတ်ရွှေလီနှစ်ဖက်စလုံးမှာကိုဗစ်ကင်းစင်မှုအဓိကထားလှုပ်ဆောင်နေတယ်လို့ပြောပါတယ်
ကျွန်တော်တို့ကဟိုအောက်ကနေတက်လာတဲ့ကုန်ကားတွေ105မိုင်ကတော့ကျွန်တော်တို့က PCR နဲ့ကျွန်တော်တို့ကဆွဲယူပြီးရဖြစ်မယ်ကျလိုက်လို့ကျွန်တော်ဘောပြစ်ပြခဲ့တယ်ဆိုရင်အဲဒီဒေသစီးရမှာကျွန်တော်ဆက်ရပြီးဒီပါဒီလိုဘူးမတိကြဘူးဆိုတဲ့လူတွေကျွန်တော်တို့ကသူတို့ရဲ့တရားမှန်တိုင်းပုံကိုသိစစ်ကျွမ်းတာဖြစ်နေဆုံးတယ်လို့လည်းဆုံးမမှုနဲ့လုပ်တယ်လုပ်ပြီးလို့ရှိရင်ဒီရောက်နဲ့စီးပါစစ်တမ်းတွေကျွန်တော်ဆောက်ဆောင်ရမှာ
မြန်မာရင်မောင်းနေတဲ့ရင်နောင်းလိုက်တွေကကိုဗစ်စင်တာမှာယောဂဆစ်ဆေးပြီးမှပဲနှစ်နိုင်ငံကုန်ကျင်းဖလှယ်မဲ့ကြံစင်းကြော့ဂိတ်ကိုတွားခွင့်ရမှာပါအဲ့ဒီကရင်တထောင်ကိုဗစ်စင်တာမှာကျန်းမာရေးကုသပြုစုဆောင်ရှောက်မဲ့ဆရာဝန်နဲ့တူနာပြုအလုံလောက်ရဖို့စူးစမ်းနေသေးပဲလို့မူဆယ်ကုန်တွေကပြောပါတယ်နှစ်နိုင်ငံနယ်စပ်ဂိတ်တစ်လျှောက်မှာကုန်ကားတွေပိတ်မနေစေဖို့မြန်မာကုန်ပစ္စည်းတွေကိုရောင်းသူဈေးကွက်ဖော်နိုင်ဖို့တရုတ်ပြည်ကကားတွေကမူဆယ်105မိုင်အထိလာပြီးကုန်သင်ပေးဖို့ကုန်တွေရေးကနှစ်ဖက်မျက်မျက်သက်သက်ဖြစ်ဖို့စတဲ့ဒီကိစ္စတွေကိုလည်းဒီရက်ပိုင်းမှာလုပ်ခဲ့တဲ့အစည်းအဝေးတွေမှာဆွေးနွေးခဲ့ကြောင်းမူဆယ်ကုန်တွေကပြောပါရယ်တရုတ်မြန်မာနယ်စပ်ကုန်တွေဂိတ်တွေပြန်ဖွင့်တဲ့အခါတရုတ်နိုင်ငံဘက်ကလျှက်စစ်ပစ္စည်းဓာတ်မြေဩဇာစောက်လို့ရေးပစ္စည်းစေဝါအိမ်သုံးပစ္စည်းတွေကိုတင်ပို့ဖို့နဲ့မြန်မာဘက်ကစိုက်ပျိုးရေးထုတ်ကုန်တွေအဓိကတင်ပို့ဖို့နှစ်ဖက်ညှိနှိုင်းထားကြတယ်လို့သိရပါရယ်ခင်ဗျာ
ကိုရဲမော်ပါရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ ကဘာတလွားမှာရှိနေကြတဲ့ဌာနေတိုင်းသားတွေဟာဆင်းရဲနှံပါမှုနဲ့လူမှုစီးပွားမှမျှတမှုတွေခွဲခြားဆက်ဆံရမှုတွေကြုံလာရနိုင်ကြောင်းဩဂုတ်လ9ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာဌာနေတိုင်းသားများနေ့မှာကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကသတိပေးထားပါတယ်။မြန်မာနိုင်ငံတွင်တိုက်ပွဲတွေကြာတိမ်းရှောင်နေရခြင်း၊ဆီယာနာတိမ်းမှု၊ COVID-19 ကပ်ပြီးစရာတွေနဲ့ပါကြုံလာရတဲ့ကရင်ပြည်နယ်တွင်ကဌာနေတိုင်းသားတွေရဲ့အသက်မွေးဝမ်းကြောင်းအလောက်ကိုင်းတွေလေဆူဆူရွရွထိခိုက်တက်ရောက်နေတယ်လို့ကရင်ငင်းချမ်းရေးအထောက်ကူပြုကွန်ရက်ရဲ့ဒါရိုက်တာနော်ဝါခုရှိကပြောပါတယ်။မတ်တန်ကီထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ထားပါတယ်ရှင
်။ကရင်ရဲ့ဆိုင်နေတိုင်းရင်းသားရဲ့ရိုးရွားသူရအေးစေးနေပြီးတော့တောင်ရည်လုံးမယ်ဝင်းမြည်လုံးမယ်ပြီးတော့ကိုဟာကိုနေမယ်ဟိုဒီအစိုးရရဲ့ထောက်ကူတွေလည်းသူတို့ကဝင်မရဘူးနော်မရဘူးသူတို့လည်းဟိုစားအကယ်၍ဟိုလာပြီးတော့အခက်ခဲလာပြီးတော့ဘုံမကျဲတာတွေလက်နဲ့ကြည့်မကျဲဟိုစားတပြည့်မပြည့်လို့ရှိတော့သူတို့အသက်ဟိုစားအေးစေးနေလို့ရတာပေါ့နော်
ခုခါမှာဆီယနာလည်းတင်ထားတယ် COVID-19 တွေကလည်းဖြစ်နေတယ်ဆိုတော့သူတို့ရဲ့အတမောဝမ်းကြောင်းအလုတ်အကင်ကြီးအပြောင်းလဲရှိပါလားဗာမရထိခိုက်တက်ရောက်မှုရှိပါလဲရှင
်ဟုတ်ကဲ့အခုကတော့ဟိုအရင်လိုတော့မဟုတ်ပါတော့အကယ်အထူးသဖြင့်ဒီဆိုင်တိုင်းရင်းသားတွေကကျွန်တော်တို့ကတော်ရတယ်မဟုတ်လို့ပြီးတော့ဒီဟိုစက်ပြွေးတွေပေါ့နော်အထူးသဖြင့်အဲ့ဒါဟို site ဟိုလောက်တာပေါ့နော်ဒါပေမဲ့အခုကဒီစစ်အနာတဲ့ပြီးတဲ့နောက်မှာဆိုရင်ကျမတို့ဒေတာမှာပေါ့နော်ဒီအထူးသဖြင့်တက်မဟာ9ပြီးတော့တက်မဟာ3တက်မဟာ7မှာဟိုစစ်တပ်တွေဟိုတိုးလာတာရှိတယ်ပြီးတော့ဒီစစ်ပွဲတွေဟိုဖြစ်တယ်ပြီးတော့လီနဲ့ဟိုဘုံလာကျတာရှိတယ်အဲ့ပြီးနောက်မှာကျမတို့ဒီဟိုရွာသားတွေပေါ့နော်အထူးသဖြင့်ဒီထိုင်နေတိုင်းရင်းသားတွေအတော့ဟိုအရေးလူမျိုးဒီတောင်ယာစိုက်တာတွေပါတယ်လောက်လို့မရတော့ပေါ့နော်အဲ့ဒါထက်ပြေးရတယ်အခုလည်းသူတို့ဒီတောင်ရည်ပြန်လို့ဘယ်လဲအစအစအရေလိုမျိုးပြန်လို့လို့မရတော့ဘောနော
်ထောက်ပံ့တာနဲ့တင်သူတို့ဟိုလုံလောက်မှာရေရှည်ရက်တည်ဖို့ကတော့ခက်ခဲမယ်ထင်ပါတယ်ဆိုတော့ဒီလိုထွက်ပြေးရတဲ့တိမ်းရှောင်ရတဲ့ဌာနေတိုင်းရင်းသားများအတွက်အစားထိုးအလုပ်အကင်အစီအစဉ်တွေများရှိပါသလားရှင
်အရေကဆိုရင်ကျွန်တော်ကဒီတဲ့မွေဝါကြောင့်ထိုက်ပြွေးရတွေကဟိုစားကူညီတာတွေရှိတယ်ပြီးတော့ဟင်းပြီးဟင်းရက်ဒါမွေးမြူရေးပေါ့နော်အဲ့ဒါတွေလောက်လာရှိတယ်ဒါပေမဲ့အခုကတော့အစုတစ်ဖြစ်ကတော့ဥစား security ပေါ့နော်လုံချိုရေးကမလုံချိုဘူးလေမလုံချိုဘူးဆိုတော့လည်းပြန်လို့လည်းအခုအရွာမှာပြန်လည်းအဆင်မပြေဘူးနေရာအများတစ်ဖြစ်ကဖြစ်လို့ဆိုတော့သူကအခုလက်နဲ့ကြည့်နေတဲ့တိုင်းလက်နဲ့ကြည့်ဟိုကြည့်တယ်ဆိုတော့တချို့ရွာတွေကသူကဥစားခဏလေးပြန်ကြည့်တာပြန်အိမ်ပြန်ပြီးတော့ပြန်ကြည့်ရတယ်ရှိတယ်ဒါပေမဲ့တော့မှာပဲဆက်ပြီးတော့ရှိနေတော့ပဲပေါ့နော်အဲ့ဒါတော့ဥစားခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ဒီဌာနေတိုင်းရင်းသားများအနေနဲ့ဒီအခုလိုတောင်ရမလုပ်ဘူးမွေးမြူရင်မလုပ်ဘူးဆိုရင်သူတို့အတွက်အစားတို့ပေါ့နော်အစားတို့အသက်မွေးဝမ်းကြောင်းအလုတ်အကန်ရောဖြစ်နိုင်ပါသလားရှင်သူတို့ကဒီလိုလွယ်လွယ်ကူကူနဲ့အလုတ်အကန်ပြောင်းနိုင်တဲ့အနေအထားမျိုးရှိပါသလားရှင
်အခုကဒီနိုင်ငံရေးတည်ငြိမ်မှုရှိလို့ရှိရတော့သူတို့အတွက်တော့အခက်အခဲမရှိဘူး။ဥစားဒီအစိုးရရဲ့ဟိုထောက်ပံ့မှုမရတော့မှသူတို့ဟာနဲ့သူတို့หนีလို့ရတယ်လေ။သူတို့အခုကဟိုပြဿနာကတည်ငြိမ်မှုရယ်ပြီးတော့ဒီလုံချွေရေးပေါ့နော်။ဒါအခြားတစ်ခုခုပြန်စားထိုးဖို့ကတော့မလွယ်ဘူးပေါ့နော်။အခုကအရေးကြီးဆုံးကသူတို့ security ပေါ့နော် security ရယ်ပြီးတော့စစ်တပ်တွေကပြန်ပြီးတော့သူတို့နေရာနေထွက်ခွာပေးဖို့ရယ်ပြီးတော့သူတို့ရွာမှာပြန်หนีလို့ရလို့ရှိရောသူတို့အသက်အဆင်ပြေဘာမှစားထိုးစရာဘာမှမလိုပါတော့
ဟုတ်ကဲ့ဆိုတော့အခုလက်ရှိရောအဓိကပေါ့နော်ဘေဒီတာတွေကဌာနေဒေတာကန်တွေထွက်ပြေးနေရပါတယ်ရှင
်ဟိုတမဟာငါဆိုတာကဒီဖပိုးပြီးတော့ဟိုရွာအဲ့မှာရွာတွေအများကြီးရှိတယ်လေ
ဟိ
ုကမမောင်ကနေတခြားဖပိုးချီပေါ့ပြီးတော့ဒီဆက်လဝင်းဟိုတန်လင်းမြစ်ဟိုအထီးပေါ့
ဆိုတော့သူတို့ကအခုလောလောဆယ်ဒီအထောက်ပံ့ကိုပဲမှုခိုးရတယ်ဘာအသက်မွေးဝမ်းကြောင်းအလုတ်အကင်မှမရှိဘူးဆိုတော့ဟိုအနေအထားမျိုးပေါ့နော်
ဟုတ်လားသူတို့ကတော့ရွာမှာတချို့ရပြန်လို့ရဲရောသူတို့ဝက်တွေဟိုကျွဲတွေနွားတွေတော့ရှိတယ်ရှိတာပေါ့ဟိုဒါမဲ့တောင်ရတွေကတချို့ကတောင်ရလောက်တာရှိတယ်ဖက်ပြအိုအကေးလည်းနဲ့ကြည့်ကြလို့ရှိတော့တောင်ရတွေဟိုထားခဲ့ရတာရှိတယ်အချိန်နည်းနည်းကောင်းရောသူတို့ပြန်ကြည့်တာရှိတယ်အဲ့လိုမျိုးအချိန်တွေပေါ့ဟိုအရေလိုမျိုးရွာမှာဟိုနေပြီးတော့တောင်ရနေတိုင်းသွားဟိုလူမျိုးမဟုတ်တော့ပေါ့ အခုကသူတို့တော့မှာပဲအထူးသဖြင့်ဒီလေရင်လာကျဲတဲ့နောက်မှာဆိုဒီကလေးတွေပဲပြီးရွာသားတွေကသူကထရောမတိုက်ဖြစ်တယ်ပြီးတော့အတန်တွေကအရင်ဆိုတော့သူအရင်ကြောက်တယ်သူတော့ပြန်အခုလည်းအခုထိလည်းဒရုန်တွေနေ့တိုင်းလာပြီးတော့ဟိုမော်နီတာလောက်တာပေါ့နော်ဆိုတော့သူကကြောက်တယ်အဲ့ဒါပြန်လို့ရှိရင်ဟိုအဲ့လူကြီးတွေပဲဟိုပြန်ပြီးတော့သူတို့ရွာတွေဟိုပြန်ကြည့်ပြီးတော့မဟုတ်ရှိတဲ့တရက်တိုင်ညနေညပြအေး ရခလေးတွေကအော်အမျိုးသမီးကတော့မှာဟိုသူတို့အိမ်လိုမျိုးဖြစ်တော့ပါတော့တော့မှာလည်းသူတော့မှာသူတို့ဟိုနေခဲ့တယ်ဟိုသူတို့အမျိုးသားတွေဟိုအဖေတွေကတော့ပြန်ပြီးတော့ရွာမှာပြန်ပြီးတော့ဟိုအဲဒရိစာတွေပြန်ကြည့်တာပြီးတော့တောင်ရာတွေသွားပြီးတော့ကြည့်တာတွေရှိတယ်ပေါ့ဆိုတော့အလောက်ကတော့အရင်လောက်တော့အလုံးလုံးလို့မရတော့ဘူးဆက်တော့လုံနေသေးပဲပေါ့နော်သူတို့ရဲ့အသက်မွေးဝမ်းကြောင့်အလောက်ကိုင်းနေရဟုတ်တ ောင်ရပြန်လို့အဲ့လိုမျိုးတော့ရှိတယ်ပေါ့ဟိုဒါပေမဲ့ဟိုရင်းရှင်းတော့ခက်ခဲဟိုဖြစ်မှာပေါ့
ဒီရိုးရာဒီအလုတ်အကင်အတမွေးဝမ်းကြောင်းအလုတ်အကင်တွေမှာအမျိုးသမီးတွေပါဝင်မှုဘယ်လောက်ရှိပါသလဲရှင
်အာသူတို့ဟိုဟိုတောင်ပေါ်မှာဆိုရတော့အကုန်လုံးသူဝဲပြီးတော့လောက်ကြတာပဲတမွေးဝမ်းကြောင်းအကုန်လုံးတောင်ဝင်ယူကြတာပဲဟိုအမျိုးသမီးလည်းတောင်ရလောက်တာပဲယောက်ျားလည်းတောင်ရလောက်တာပဲဆိုတော့အဲ့မှာတော့ဟိုအမျိုးသမီးကတော့သူတစ်ဖြစ်တော့သူတို့ကတံပေါ်ကတော့ကြီးတာပေါ့ဒီကလေးတွေတစ်ဖက်ရဲ့ပြီးတော့လည်းဒီအလုတ်ကိုင်ဟိုတက်မွေးဝါကြောင့်တစ်ဖက်ရေပေါ့နော်ဟိုပုံပြီးတော့အလုတ်ရှုပ်တာပေါ့
မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရမှာပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေးတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စပောက်ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေဒါရိုက်တင်ဆက်နေပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုကြည့်ရှုကြရအောင်ပါ။COVID ယောဂါပျောက်ကင်းသူတွေအနေနဲ့ကျန်းမာရေးအပေါ်နောက်ဆက်တွဲဘလို့တက်ရောက်မှုတွေရှိနေပါသလဲပြန်လဲကျန်းမာကြံ့ခိုင်လာဖို့ဘာတွေလုပ်တင်တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရရှင
် COVID ယောဂါဖြစ်ပြီးနေပြန်ကောင်းလာသူတွေအနေနဲ့ယောဂပြင်းထန်ခဲ့တဲ့အခြေအနေပေါ်မူတည်လို့အရင်အခြေအနေရအောင်လို့အနည်းဆုံးတစ်လကနေ6လအထိအချိန်ကြာနိုင်တယ်လို့ဗြိတိန်နိုင်ငံကအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာဆန်ဒါလှိုင်းကပြောပါတယ်။ COVID ယောဂဖြစ်ခဲ့ပူးသူတွေအနေနဲ့အသက်ရှူလေ့ကျင့်တာအပါအဝင်ပြန်လည်ကျန်းမာထူထောင်လာအောင်လုပ်ဖို့အတွက်သူကအကြံပြုပါတယ်။နေပြန်ကောင်းလာပြီမဲ့နောက်ဆက်တွဲဖြစ်နိုင်တဲ့ကျန်းမာရေးထိခိုက်မှုတွေကိုဒေါက်တာဆန်ဒါလှိုင်းကအခုလိုရှင်းပြပါတယ်။
ကိုဗစ်ဖြစ်ပြီးပြည်ရင်တလားလောက်မှဖြစ်နိုင်တာရှိတယ်။နောက်3လအတွင်းလောက်မှဖြစ်နိုင်တာရှိတယ်။နောက်ပိုင်းကြတော့ဘူးပိုပြီးတော့ဒီထက်ကြာကြာနေရင်ဖြစ်နိုင်တာရှိရပေါ့။ပထမတလားလောက်အတွင်းမှာတော့လူနာကတော်တော်လေးနှုံးနေနဲ့အားမရှိဘူးဖြစ်မယ်။ Now be all COVID ne apian tai che ya de twa chang asauk ka taro le pin man ni yo. Ko wa amo ma khan nai de lu chin ne. Atat yu jat da ri ba ri chin ne. Techo lu na ri so lo shin ne oxygen lu lwe ne phyat lu ma ya u bo no. Now be all COVID ye naw pai ma phit tat da li de chi da ga nalon ye a me ba li de yaung dat de. Nalon ga twa ba li de yaung dat de. အဲ့လိုမျိုးတွေဖြစ်လို့ရှိရင်ရင်ပအောက်နိုင်တယ်နောက်ပြီးတော့အဆုတ်ရဲ့အမေပါလေးတွေကြောင့်ဒါမျိုးရှိရင်ကြောအောက်နိုင်တယ်တချို့လူနာတွေကြတော့လေကိုဗစ်ပြီးသွားပြီးတော့မှာအားနယ်လို့ထပ်ပြီးတော့အဆုတ်မှာနောက်ထပ်ထပ်ပြီးတော့ကြောကပိုးဝင်လာမျိုးလေးတွေရှိနိုင်တယ်တချို့လူနာတွေကြတော့လေဘာရောဂါပိုးမှမရှိတဲ့နယ်ခန္ဓာကိုယ်ကနည်းနည်းပူပြီးတော့အပူချိန်နည်းနည်းလေးတက်နေတာမျိုးရှိရဲချွေးထွက်တ Dari alungnya pertama adalah lama rojian ni rumah bono. Erari jian ni dek rojang mulu kubi mabjau di bulan lalu tempio jauh dari luar sini. Mabjau dah mahu bau jauh dah rojau tuar ye. Tapi ni di kubi ni ada je tak kira ye rojang mulu. Karena gua kau mubian pio change wala bono. Erari alungnya tung lalu utama rojian kau mua jara bade. Makam di musuh luhin le nenek lisa sahul aye teroli kau mua jara bade.
คือโควิดพิเดสโลเชนดีโควิดพิเดลูนาทารุนีบาบอลีตัวเราจะสังกูที่ให้ตัวจาราบอมยาตัวอาชีพยาตัวจะโควิดบัวช่วงกูตัวได้ไข้ดาวส์รอไอ้สังกูพยายามบีรบอมเนาะอาชีพยาตัวพยายามกังว่าเอาตัวเก่าอาชีพจีโซ่บาลูเดนเนลูเซียมาพิจารณาเลยเช่นพยายามกังว่าเอางาดีมาสังกูพยายามเลยทุดาวเนสุเลยพยายามเลยทุดาวเนสีการีสุทาราบอมเนาะอันนี้สีการีอะไรทุดูช้าช้าเราไม่เบาตัวมาอภัยนิรันดร์ไป สกับที่ตาดวงจมูกอธิการพัฒนาวิญญาณอัตชูลีเจงานบ่ดับเบิลเนอัตชูลีเจงานสุราคากูฮาอัตชูลีชูจันไอชูนีไรสุกันเราก็ไล่เนียนบ่อัตชูบูสุราคาอัตชูเรียจตาลีลูเรนาวิโยกูยังเห็นบ้ามาชีเยยังบ้าจีตะคุลงะยังบ้าองค์นี้ตะคุลงะจ้าไล่จ้าไล่เนลูกปีอะไรเอรอกู อายุเรียตามาบูรูเรียจตาเรียตามาบูรูเรียที่ตัวจำบูรูสาวกงงสาวบูรูเรียนาวิโยอัตตะกูชิราวลีเจมูตัวจารอพิจิโอตาลาปิสวาลีชิอาปอนอตรัวเวสตูวิฟิติจิโอลูกอเรอัตตะชิราวลูปีเลปิจิโอปอตรัวเลสการอดีนาวปียานีเลจีเนปีพิโรเกอัตตะกูปีเนชิจามะมามาไทยพิโรปีเนชิจิไลเมเชียรีเลชิจิเมคณะองค์ฐานไลลาปีลูชิเนาตกาเชียรีเลปียานชิโตจิเม อะไรอุบัติเหตุในปูพิโรเสวนสาธิตพิโรสิยาเก้าเราอังสุจรัวลุงนารีมองลุยาเรียเปียงมาลีดีสีเดแต่มาโมลุชิเงเลปูบ้าองลุฮามิวเนจิลุยาเรเอลุมิวตะเชฟเชนดูแต่ตัวเราปอนับตะคู่อาจารย์กูวิชิตาเรลุนาสิดาจาเรเอลุสิดาจาเรากูเนียนเตียนมีปูด้วยเก้าเนียนไนบูและสีจีนีเรือกูเปียโกชิจิงลีจิงไนบู
ยาไทยนาดูยูกาดูทำยูรีลูกเสียเพียงเล็กสิกุตรังบิลูยาเอง
ก็เพื่อเช็คให้ดูเองเนี่ยเพียงเล็กจำมาตั้งสว่างลูกเต็มเนี่ยเฉลี่ยจะกูเลยตัวกูโลจำไปว่าเลยที่กาการูกูมีพี่เดียร์ดูเดียกูเพียงเล็กทุกดาวนามาเนื้อส่งนอลีกูโลเลยมาเสรีเพียงแต่ละอ๋อมเลวามีอะไรตัวกาลันชาวกาลูกกาสามีที่จะปูพิโยชาลันพี่ที่ลีพีรามยูรีลูกจีเม มาเสรีเพียงแต่ละเอาลงไหมมาเสรีก้าวหน้าอย่างแต่ชิลูยาแต่ชิลูจีนันกำลังปูพิโยลงในน้ำเองอาสาของงงสารอดีมาเสรีปูกรุตลาเมกูเสียใจกันเลยปูพิโยก้าวหน้าเด็กอาจารย์กูว่าที่อาสาปูพิยันเลยทุเรียนมียามาอาจูมันแต่ปูพิโยเชลามเองอาลงป้องนายเย็นโดอันนี้ส่งโนตมลาวาดีเช่าลาเราตีโนจามาโบตพิเรียนเปียนดูแต่ละเป็นเราที่จามาเลยสุราตาเป็นเราสู้เฮเลยสุราปอมาเลยบุตรมาโบ
เนเน่ลีไปพิจารณาดูที่เอาการตลาดการในตัวนาเราเป็นกองรามเองเสียงนี้บารีจารีจะทำอะไรดูที่เอาการเราเช่าลาเราที่จะจานในนี้นโมนี้เราพิจารณาดูอยู่ส่วนเช่าไปเราตัวจานในนี้อารมณ์รีบปนก็เฟ้นแบบเช็คเห็นเช่นนิมิวเป็นยาอ่อนด้วยจะมาเรียนเจงกันมันเราฮาระนิยูเดอซาซาเอเยว่าอ่อนไอพูดาลูบาร์เร่ชีวิตจริงกูกูเอเยนลูมิวอโมคันในอ่อนเอเยนลูมิวนั้นเศร้าดาลีเราก็ทราบอยู่ กูยังจะตายเลยเพียงแต่ส่วนหน้าเอาลงไหมแต่กูยังลบยาชูในลาเอาแต่ชูลีจีนันนี่ลงไหมแต่ชูลีจีนันสุดาเลยยังสนั่นเจเจริมเอาเบาลีเก้าเก้าย่าเรดนิยามาแต่กูอายาปายาพี่เจเจชูไลเมขณะนี้แต่กูเอาท่าจีเมแล้วพี่เจเจเจชูจีเมทำอยู่แบบเชิงลีดูดูบิลตัวเราบ่ အစားကောင်းကောင်းစားဖို့လိုတယ်အစားကောင်းကောင်းဆိုတဲ့နေရာမှာအရွက်ရယ်အသီးရယ်အသားရယ်ဒါမျိုးတွေကိုမြတ်မြတ်တတစားဖို့လိုတယ်ရေကောင်းကောင်းတောက်ဖို့လိုတယ်ဒီတော့ဘာတွေထူးခြားပြီးလုပ်ရမလဲဆိုရင်ဘာမှထူးထူးခြားခြားလုပ်စရာလိုတာမဟုတ်ပါဘူးအစားကိုမှန်မှန်စားမယ်အာဟာရနဲ့ညီညွတ်အောင်အုပ်စုတွေအားလုံးပါအောင်စားမယ်အားသေးတွေတောက်ဖို့လိုလားဆိုလို့ရှိရင်အားသေးထူးထူးဆန်းဆန်းတွေတောက်စရာမလိုပါဘူး။ငကူကားတွေကအားသေးတစ်ခုတောက်နေရင်လူဆိုလည်းတောက်လိုက်လို့ရတယ်။ဒါမှမဟုတ်လူကိုတစ်ခုတောက်ချင်တယ်ဆိုလည်းတစ်ခုတောက်လိုက်လို့ရတယ်။ဘာမှမတောက်ပဲလေအစာအုပ်မြတ်အောင်စားရတယ်။အိမ်ရောက်အောင်အရာမယ်။အဓိကတော့ဒါမျိုးတွေပါပဲ
။ကိုဗစ်ဖြစ်ခဲ့သူတချို့မှာနှလုံးအမေးပါရောင်တာအဆုတ်အမေးပါရောင်တာမျိုးဖြစ်တတ်ပါရဲ့။အဲ့လိုသူတွေအနေနဲ့ဆရာဝန်နဲ့တိုင်ပင်ပြီးမှဆေးတောက်တင်တာကိုလည်းဒေါက်တာဆန္ဒလိုင်းကသတိပေးပါရစေ။
ကျောကပီကစားမှာအဆုတ်ကမကောင်းသေးတာရှိနိုင်တယ်ကြောက်ကကမကောင်းသေးတာရှိနိုင်တယ်အဲတော့ဆရာဝန်နဲ့တော့တိုင်ပင်မှာနောက်တစ်ခုကဒီကိုဗစ်ဖြစ်ထားပြီးတဲ့လူတွေမှာတွေးခဲရတဲ့ဘာတွေအဆုတ်မှာပိတ်တတ်တာမျိုးလည်းရှိတတ်တယ်ဒါမျိုးတွေကိုလည်းအရင်ကြီးတွေးကြောက်နေဖို့တော့မဟုတ်ပါဘူးဒါပေမဲ့ဒါမျိုးလေးဖြစ်နိုင်တယ်ဆိုတာလေးတော့စိတ်ထဲမှာရှိထားတင်တာပေါ့အရင်ဘက်ကလည်းအောင်းနေအသက်ရှူကလည်းကြက်တယ်အောက်ဆီဂျင်ပြန်လိုလာတယ်ဒါမျိုးဆိုရင်တော့ကိုဘသာကိုချိတ်ကူမလို့လည်းဆရာဝန်တွေရောက်ကူမလို့ဒီပါပေါ့နော်
ဗြိတိန်နိုင်ငံကထရီယောဂါကိုဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်ဖြစ်ပါတယ်။ကိုဗစ်ဖြစ်မှုသူတွေအနေနဲ့လွယ်လွယ်အိတ်မပြောတာမျိုးဖြစ်တတ်တာကြောင့်အိတ်ခါနီးမှာ TV ကြည့်တာ၊ဖုန်းစခရင်ကြည့်တာမျိုးတွေကိုရှောင်ပြီးတော့အိတ်ပျော်အောင်ကြိုးစားအိတ်ပါလို့သူကတိုက်တွန်းပါတယ်ရှင်။ကျွန်မဆင်းမြတ်ပါမှာ။ဒါဆိုမြန်မာအပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အင်္ဂါနေ့နေ့ခင်းVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ဒီရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့burmese.voanews.com မှာလည်းအချိန်မီရေးနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ပါပါရှင
်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေနှစ်ပေါင်း20ကြာရှိနေမှုကပြီးဆုံးသွားပြီဖြစ်ပါတယ်။ဩဂုတ်လ31ရက်နေ့မှာကာဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးအမေရိကန်လေယာဉ်တွေထွက်ခွာသွားပြီလို့တာလီဘန်အခြေခံအရာရှိဂျီတူးက VOA ကိုပြောပါတယ်။အမေရိကန်စစ်တပ်သမိုင်းမှာအကြီးအမားဆုံးလေကြောင်းနဲ့ကဲထုတ်တဲ့လုပ်ငန်းဖြစ်သတ်မှတ်တဲ့အာဖဂန်ကလူတွေကဲထုတ်မှုကအဆုံးသတ်သွားပြီဖြစ်ပေမဲ့ကာဘူးကအမေရိကန်တွေနဲ့တာလီဘန်ရန်ကြောက်တဲ့အာဖဂန်တွေကိုကဲထုတ်ရေးအတွက်ဆက်ပြီးတော့အကူအညီပေးမယ်လို့သမ္မတအင်ဂျူကရောပန်တဂန်စစ်ဌာနချုပ်ကပါကတိပေးပြောကြပါတယ်။ကာဘူးလေဆိပ်ကိုအာဖဂန်ခြေစိုက်ISIS တွေ့ကြအဖွဲ့တွေကရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပြီးအာဖဂန်ကနေအမေရိကန်တပ်တွေနောက်ဆုံးထွက်ခွာတဲ့အချိန်ဟာအန္တရာယ်တိတ်ကြီးတယ်လို့သမ္မတအင်ဂျူကရောပန်တဂန်ကပါပြောပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ပြီးတဲ့နောက်တနင်္လာနေ့ကပထမဆုံးအချိန်ဖြစ်နေအာဖဂန်မှာအဓိကလိုအပ်တဲ့ဆေးဝါးနဲ့ကျန်းမာရေးထောက်ပံ့ပစ္စည်းတွေကိုပေးပို့နိုင်ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီထောက်ပံ့ပစ္စည်းတွေကိုပါကစ္စတန်ကလေယာဉ်တွေနဲ့ကူညီပေးဆောင်ပေးခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကဟာရီကိန်းမုန်တိုင်းအိုက်ဒါဟာအမေရိကန်တောင်ပိုင်းပြည်နယ်တချို့ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူတဦးသေဆုံးပြီးတော့အတော်များများပျက်စီးခဲ့ရပါတယ်။လူးဝီဇီယားနားနဲ့မစ္စစ်ပီပြည်နယ်ကပြည်သူတွေမုန်တိုင်းတံကိုတွန်းလာနိုင်စွမ်းရှိကြောင်းနဲ့မုန်တိုင်းတံခံရမှုကလည်းပြန်လည်ကောင်းမွန်လာတဲ့အထိဒီမက္ကဆီကိုပင်လယ်ကွေ့ကပြည်သူတွေနဲ့တူရပ်တည်သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တနင်္လာနေ့ကလေတင်းတိုက်ခတ်မှုတီးထန်စွာရွာသွန်းတဲ့အတွက်ရေကြီးရေရှမ်းမှုတွေဖြစ်ပြီးတက်ဆင်မီးတွေလည်းပြတ်တောက်သွားခဲ့ပါတယ်။တပင်ကျိုးကြတဲ့အတွက်လူတဦးသေဆုံးခဲ့ရတာပါ။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်စေဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်အစ်အစ်မဲလ်ဆာဘရီယာကုပ်ဟာကိုရိုနာဗိုင်းရပ်စ်ပိုးရှိသူနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်တီးခြားခွဲပြီးနေရတဲ့အတွက်သူ့ရဲ့ကက်ဘိနက်ဝန်ကြီးများတန်းတဆာကျင်းဆွေးပွဲကိုကိုယ်တိုင်မတက်ရောက်နိုင်ဘူးလို့ဝန်ကြီးချုပ်ယုံကပြောပါတယ်။အရင်အစိုးရနှုတ်ထွက်ခဲ့တဲ့နောက်သတင်းနှစ်ပတ်ကြာမှာအစိုးရအသစ်အဖွဲ့ကနန်းတော်မှာဘင်းရှင်ပေါက်ကျန်းတစ္ဆာကျင်းဆိုခဲ့တာဖြစ်ပြီးတော့ဝန်ကြီးချုပ်ကတော့မပါခဲ့ပါဘူး
။ဒေါက်ခင်မြတ်သက်ကတည်င်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာဆက်လက်တင်ဆက်မှာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။
အင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတော်ကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။
This program.